အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုမရှိတဲ့အကြောင်းအင်ဗျူတော်ကအတည်ပြုလိုက်ပါတယ်။သမ္မတထရမ့်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုရှိမရှိသိနိုင်အောင်စစ်ဆစ်ခံထားပြီးအပြည့်အဝဆောင်ဆိုင်နေတဲ့အကြောင်းစနေနေ့စောပိုင်းမှာပဲပြောဆိုလိုက်တာပါ။
I also took the test last night. Yeah.And I decided I should based on the press conference yesterday people were asking that I take
မင်းညာကပဲစစ်စစ်ခံခဲ့ပြီးမင်းတို့ကသတင်းစာရှင်းလင်းပွဲအတွင်းမိကုံးထုတ်ခံခဲ့ရပြီးနောက်အစ်စ်ခံမှုဆုံးဖြတ်ခဲ့တာလို့လည်းသတင်းတောက်တွေကိုသမ္မတထရန့်ကပြောခဲ့တာပါသတင်းစာရှင်းလင်းပွဲမှာလာခင်ကိုပူချိန်တန်းရံမှာပုံမှန်ရှိတဲ့အကြောင်းလည်းပြောခဲ့ပါတယ်သမ္မတထရန့်ကသူနဲ့ဆုံခဲ့တဲ့သူတွေက၃ယောက်ထက်မင်းမဗိုင်းရပ်စ်ကူးစက်နေတာတွေ့ခဲ့ပေမဲ့စစ်စစ်ခံမှုမကြသေးရင်အချိန်ထိလက်မခံပဲငြင်းဆန်ခဲ့တာပါတော့ကျန်နေတင်းစားရှင်းလင်းပွဲမှာတော့စစ်စစ်မခံမနေတာတကူအောင်ဆန်ရမရဘူးလားဆိုပြီးတင်းတောက်ကမေကွန်ထောက်ရကအစ်စ်ခံဖြစ်ပုံများတယ်ဆိုပြီးတွန့်ပြန်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းတော့ကျန်နေသည့်အင်ဗျူရောဆီအောင်ကယောဂလက္ခဏာတစုံတရာမတွေ့ရတဲ့အတွက်စစ်စစ်ခံမှုမလိုသေးတဲ့အကြောင်းလဲကြီးညာချက်ထုတ်ပြန်ခဲ့တာပါစနေနေ့မှာပဲသမ္မတထရန့်နဲ့ဒုသမ္မတမက်ပန်စတွန်နဲ့နင်းနီကကက်ဆက်ဆံခဲ့သူတွေကိုကိုပူချိန်တိုင်းစစ်စစ်နေတဲ့အကြောင်းအင်ဗျူရောကတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့တင်းဘက်ကမှတော့ဖလော်ရီဒါပြည်နယ်မှာရှိတဲ့သမ္မတဘိုင်မလာလာကိုပန်းဖြေဟိုတယ်မှာသူနဲ့ဆုံခဲ့တဲ့ဗရာဇီးသမ္မတနဲ့ကိုယ်စားလှယ်ဖွဲ့ဝင်နေတဲ့ကနှစ်ဦးမှာဗိုင်းရပ်စ်ကူးစက်နေတဲ့အကြောင်းနောက်ပိုင်းစစ်ဆေးရာကသိရှိလာခဲ့ရတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုကြိုတင်ကာဝယ်တဲ့အနေနဲ့အခုခါအင်ဂျီရောမှာသတင်းယူဖို့လာကြတဲ့ဒရင်တောက်တွေကိုလည်းကိုပူချင်းတိုင်းတာစစ်ဆေးနေပါတယ်